ရှမ်းမြောက်ဘက်နန်းဖက်ကာ KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့တွင်မှာရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကာနီမှာစစ်ကောင်စီတပ်နဲ့ကချင်လက်မျိုးရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေပြင်းထန်နေပြီး KIA ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနှစ်ရက်ဆက်ပြတ်ခတ်တိုက်ခိုက်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုကိုဇော်ဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ။
ကွတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဟာဒီလ9ရက်နေ့ကတည်းကစတင်ဖြစ်ပွားလာတာပါ။ဒီရက်ပိုင်းမှာတော့ကွတ်ခိုင်မြို့နယ်နန်းဖက်ကအနီးရှိခုံမုံရွာနဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့ KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲပြင်းထန်နေပါတယ်။ဒီနေ့အထိစစ်ကောင်စီကလေကြောင်းကနေနေရက်ဆက်တိုက်ပစ်ခတ်တိုက်ခိုက်နေကြောင်းနဲ့လက်နက်ကြီးနဲ့လည်းပစ်ခတ်နေကြောင်းဒေသခံတဦးကပြောပါတယ်။ဆက်ရ
လေရပါဘူး။အခုအခြေအနေတော့တော်တော်များများနဲ့လက်နက်ကြီးတွေဖြစ်ပြီးတိုက်လို့နေတော့လာရှိတာ။မင်းရတော့မင်းရရဒီကွာတိုက်လေနေလာပြန်သူဖြစ်နေတဲ့နေရာကတော့ဒီပြည်တော်ကြီးလမ်းမကြီးရနေကျွန်တော်ချင်းချောင်းတော့မနာရသေးတုံးလိုက်တော့ရှောင်းနေမြာခမောကနေမှချင်းချောင်းတော့အဲ့လောက်ကြာတယ်ခမောကနေဆိုတော့လက်နက်ကြံနေရာကတော့ကြာနေ
စလင်းရနေနေကင်းတနားကြီးလောက်မှလေချောင်းကတက်ခိုက်တာရှိခဲ့ပြီးဒီကနေ့မှလည်းနေကင်းတနားကြီးလောက်မှထပ်မံတက်ခိုက်တာဖြစ်ပါတယ်ကျန်ရေးပြန်ချားရေးတာဝန်ကဘုံမူးကြီးနော်ဘူးကတော့တိုက်ရင်ကိုစခန်းတိုက်ပွဲဟာ3ရက်ဆက်တိုက်ဖြစ်ပွားနေတာဖြစ်ကြောင်းနဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့လည်းမနေ့ကတည်းကလည်းခုညနေပိုင်းအချိန်ပေါ့နော်နေပြည်တော်ကလည်းတက်လာတာရှိတယ်အဲနောက်ပြီးတော့နေကျောင်းကလည်းပြုတ်ကူတာတွေရှိတယ်နေကျောင်းကလည်းတော့နေသားခေါက်တော့ပေါ့နော်ပတ်စမဘုံကျက်တက်ခိုက်တဲ့ကျွန်တော်ခံနိုင်ရပါတယ်သူနဲ့မြောက်ဒီတို့အဲနေပြည်ကလည်းဒုက္ခစေလာကိုတော်တော်လည်းသူတို့ပဲလည်းအချိန်နာတဲ့ပုံရှိပါတယ်အဲ့ဒါကြောင့်စစ်ကိုယ်တွေနဲ့လေကြောင်းစစ်ကိုယ်တွေနေပြီးစစ်ကိုယ်တွေအခုလည်းတဘောမျိုးရှိပါတယ်ခင်ဗျာ
နှစ်ဖက်တိုက်ခိုက်ကြဆုံးတဲ့စီးရင်တော့သတင်းရရှိတာမရှိသေးကြောင်းပြောပါတယ်ကိုရက်နေ့နဲ့73ရက်နေ့တွေမှာလက်နက်ကြီးကြီးထိမှန်တာကြောင့်နန့်ဖလွန်ကအဖို့တူဦးနဲ့နန့်ဖက်ခါကအမျိုးသမီးတူဦးတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာကိုရက်နဲ့10ရက်နေ့တွေကမန်ပြေနန်းဖလွန်ရှုကင်းတာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီရက်ပိုင်းမှာတော့ KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်ဒီတိုက်ပွဲကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ